2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုခူးရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်ဆုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ည9နာရီမှကျင်းပမယ့်အကယ်ဒမီစုဘေးပွဲကိုပရိသတ်ထောင်ချီတက်ရောက်ဖို့လည်းခန့်မှန်းထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့အကယ်ဒမီစုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်မြင်မှာကျင်းပတာဒါပထမဆုံးကြိမ်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့ထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကမှထပ်မံရွေးချယ်ပြီးအကယ်ဒမီစုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စေဆိုးရလက်ထက်မှာတော့စင်စာအဖွဲရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရိုက်ကူးပြသခဲ့တဲ့ကားတွေအများအပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ။2015ခုနှစ်မှာတော့အကယ်ဒမီစည်ရင်းဝင်ဇာတ်ကား12ကား၊2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်။2016ဇာတ်ကားတွေဟာရိုက်ကူးမှုရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်အရေးသွေးပိုကောင်းလာတာကြောင့်ဒီညစုစုကူးရရှိသူဟာအကယ်ဒမီစုကိုထိုက်တိုက်တန်တန်ရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျူရှင်ကပြောပါတယ
်ဒီနေ့ကတော့ဇာတ်ကားလည်းအရေးသွေးများတယ်ကားကောင်းလည်းများတယ်ပြောမယ်ဆိုအရေးသွေးရောဇာတ်ကားရဲ့ဒီရိုက်ကူးမှုနဲ့ပတ်သက်တဲ့စက်ကျင်စီပေါ့နော်စွမ်းမှုဝိုင်းဆိုင်ရာတိုးတက်မှုဟာဆိုးရွားမြင့်လာတာပဲဆိုတော့ကျွန်တော်တို့လည်းဗိုင်းပြောဒီနေ့ရမယ့်သူတွေအတွက်ကတော့ဒီနေ့တည်းအဲ့တော့တို့နေတယ်ဆိုလို့ရှိရင်ရှိတယ်ကားတွေရန်နေပြီးမှမရှိရတဲ့မှာမှရပြီကြတော့ဒီလိုကြီးပါနော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးကြားရဲရနေပြီးတော့ရတယ်ဆိုရင်တော့ရတဲ့စုကပို့ပြီးတော့ဟိုပြောမယ်ခြေနဲ့အားရဖို့ကောင်းတာပေါ့
မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်ဒီနှစ်မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူ့ရင်မြင်မှာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ
်ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြင်ကြီးမှာကျင်းပခွင့်ရချင်တာကြာပါပြီအဲ့ခွင့်ပြုချက်ကမရခဲ့ဘူးလို့လေနောက်တစ်ခုကလည်းကျွန်တော်တို့ Academy ပြီးပွဲလို့လူ3-4တောင်တို့ဒီတာကြီးယုံကြီးကကျွန်တော်တို့တိုင်းပြည်မှာဘယ်မှမရှိပါဘူးအဲ့ဒီတော့တနေ့တစ်ခါပွဲကျင်းပကံဤတိုင်းကျွန်တော်တို့ကနေရာရှာတဲ့ပြဿနာနှစ်တိုင်းကြုံပါတယ်ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းတကြောင်ကြောင်ရန်ကုန်တိုင်းဆွေအဖွဲ့ကချက်ပါခွင့်ပြုလာပါခင်ဗျာ
ဒီနေ့အတွက်အကယ်ဒမီရဖို့ဘယ်သူတွေသတင်းပေးနေသလဲဆိုတာကိုတော့ဒါရိုက်တာတီဗျူရှင်ကပြောပါတယ
်သတင်းရထတာကတော့မျိုးသားဆက်ဆောင်မိမြက်အမျိုးသားဇက်ဖို့ဟာထွန်းထွန်းအမျိုးသမီးဆက်ဆောင်ဆိုရင်ဆက်မွန်မြက်အဲနောက်မျိုးသမီးဇက်ဖို့ဆိုလို့ရှိရင်အဲအင်းမြက်တို့နာမည်ထွက်တယ်ဗျာနော်မိမြက်ကကြတော့ဟိုဟာပေါ်တောက်ဆောင်လို့ပြောတာနော်ထွန်းထွန်းကကြတော့အုံသားမြက်ပေါ့တယ်အဲဆက်မွန်မြက်မှုရှင်ရကြတော့ဟုတ်ချစ်လာကြတော့အမေဒီနေ့တူရောငါပါပေါ့နော်အဲ့လိုမျိုးနှမ်းတာပေါ့
ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါတယ်မင်းသားလူမင်းကတော့
ကျွန်တော်ကတော့ဒီခေတ်တည်းတည်း3နှစ်လုံးမှလည်းအဲ့လိုစကားတင်စင်းဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲနာမည်နဲ့စနစ်တိုင်းလည်းလွဲခဲ့ပါတယ်ဆိုတော့ဒီနေ့မှလည်းအခုလည်းနေတဲ့အထိကြီးလေအပန်းကျယ်လေလို့တော့ဖြစ်နေပါတယ်ဒါပေမဲ့ကြောင်ကနေချိန်တွဲမှာသိရမှာပါအခုတော့မသိနိုင်သေးပါဘူ
းအကယ်ဒမီစုပေးပွဲကိုညနေ9နာရီမှာဖြောဖြေးကြီးအစီအစဉ်တွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှာစတင်မှာဖြစ်ပါတယ်အကယ်ဒမီပေးပွဲလုပ်တဲ့လွှတ်တော်အရှိဘက်ပြည်သူ့ရင်မြင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျဲပွင့်ကြီး2ပွင့်နဲ့ဝင်းမောက်မိုးဦးကိုအလှဆင်ထားပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ဆင်မြင့်ထီလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်ဒီညပွဲကိုရုပ်ရှင်လောကသား3000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါပါတယ်ခင်ဗျာ